မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူစုစုပေါင်း 9,500 ကျော်နဲ့သေဆုံးသူ92ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ဒီနေ့စက်တင်ဘာ20ရက်ည8နာရီထုတ်ပြန်ချက်အရတော့ virus နောက်ထပ်ကူးစက်ခံသူ198ယောက်ထပ်မံတွေ့ရှိတာကြောင့်အခုဆိုရင် virus ကူးစက်ခံသူ 9,541 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါရယ်တခွနမူနာစုစုပေါင်း 2,209 ခုကိုစမ်းသပ်စစ်ဆေးခဲ့တာမှာအခုလို virus နောက်ထပ်ကူးစက်ခံသူ198ယောက်ကိုတွေ့ရှိခဲ့တာဖြစ်ပါရယ်နောက်ပြနောက်ထပ်သေဆုံးသူ3ယောက်ရှိပြီးတော့အသက်64နှစ်ကနေ88နှစ်ကြားအမျိုးသားတွေဖြစ်တယ်လို့ဆိုပါတယ်။သူတို့3ယောက်စလုံးဟာရန်ကုန်တိုင်းကဖြစ်ပြီးတော့ရန်ကုန်ပြည်သူ့ဆေးရုံကြီးမြောက်ကလာဆေးရုံနဲ့အရှေ့ပိုင်းဆေးရုံတွေမှာကူးစက်နေသူတွေဖြစ်တယ်လို့ပြောပါတယ်။ဒီနေ့စောပိုင်းကလည်းသေဆုံးသူ6ယောက်ရှိခဲ့တယ်လို့ထုတ်ပြန်ထားတာကြောင့်ဒီနေ့တရက်ထဲမှာတည်းသေဆုံးသူစုစုပေါင်းက11ယောက်ဖြစ်ပါတယ်။အဲ့ဒီ6ယောက်မှာအမျိုးသား5ယောက်နဲ့အမျိုးသမီး3ယောက်ဖြစ်ပြီးတော့ရန်ကုန်တိုင်းဒေသကြီးက9ယောက်နဲ့နေပြည်တော်က1ယောက်ဖြစ်ပါတယ်။ဒါပြင်ယောဂကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းဒေသကြီးအတွင်းကခူကိုကျွတ်မြို့နယ်ကလွဲပြီးတော့ကျန်တဲ့မြို့နယ်တွေမှာနေထိုင်သူတွေအနေနဲ့မလိုအပ်ရင်အပြစ်မထွက်ဘဲအိမ်ထဲမှာပဲနေကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအမိန့်ထုတ်လိုက်ပါတယ်။ကူးစက်ယောဂကာကွယ်နေနေဥပဒေပုံမှန်21ပုံမှန်ဝယ်ခါခွဲအရာအဲ့လိုအမိန့်ထုတ်ပြန်လိုက်တာဖြစ်တယ်လို့ပြောပါတယ်။ဒီနေ့မှာနှစ်ကြိမ်ဆက်ပုံမတွေ့ရှိသူ82ဦးရှိတာကြောင့်ယောဂသက်သာပျောက်ကင်းပြီးဆေးရုံကဆင်းခွင့်ရသွားသူစုစုပေါင်း1260ရှိသွားပြီဖြစ်ပါတယ်။ဒါပြင်မနေ့ကနဲ့ဒီနေ့နေ့လည်း12နာရီအထိနောက်ထပ်စောင့်ကြည့်လူနာသက်398ယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။